လက်ရှိချင်းတော်လန်ရေးအင်အားစုတွေကြားမှာသဘောထားကွဲလွဲမှုတွေဖြစ်ပေါ်နေတာကြောင့်ချင်းပြည်နယ်အနာဂတ်အတွက်မလိုလားအပ်တဲ့ဆိုးကျိုးတက်ရောက်မှုတွေမဖြစ်အောင်ချင်းပြည်သူတွေရဲ့အနာဂတ်ကိုရှေ့ရှုပြီးတော့ချင်းတော်လန်ရေးအင်အားစုတွေကြားမှာငြိမ်းချမ်းတဲ့နည်းလမ်းနဲ့အမြန်ဆုံးတွေ့ဆုံဆွေးနွေးအဖြစ်ရှာကြပါလို့ချင်း Service Movement CCM ချင်းလူလူလှုပ်ရှားမှုအရက်ဖတ်အဖွဲ့အစည်းတွေကတိုက်တွန်းလိုက်ပါတယ်ချင်းတော်လိုင်းရေးအဖွဲ့အစည်းတချို့စုစည်းပြီးတော့ချင်းပြည်အစိုးရဖွဲ့စည်းတဲ့အချိန်မှာပဲအခုလိုမျိုးချင်းရက်ဖတ်အဖွဲ့အစည်းတွေဘက်ကတောင်းဆိုမှုထွက်ပေါ်လာတာဖြစ်ပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစော်ဝင်းလိုင်းပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူလိုက်တဲ့3နှစ်ပြည့်ဖေဖော်ဝါရီလ1ရက်နေ့မှာပဲဝန်ကြီးအဖွဲ့ဝင်16ဦးနဲ့ချင်းပြည်အစိုးရကိုဖွဲ့စည်းလိုက်တာပါဒါဟာချင်းပြည်နယ်အတွင်းကတော်လိုင်းရေးအဖွဲ့အစည်းတွေကြားမှာအောင်မြင်တဲ့ရလဒ်တစ်ခုအဖြစ်ရှုမြင်ကြသူတွေရှိသလိုပြည်내အတွင်းမှာရှိတဲ့တော်လိုင်းရေးအဖွဲ့အစည်းအားလုံးရဲ့သဘောထားမပါဝင်တဲ့အပေါ်ထောက်ပြဝေဖန်မှုတချို့လည်းထွက်ပေါ်နေပါတယ်တော်လိုင်းကာလ၃နှစ်အတွင်းချင်းပြည်နယ်ထဲမှာအနေနဲ့ဆိုးမိုးမှုတဖြည်းဖြည်းထူထောင်လာနိုင်တဲ့ချင်းလက်နက်ကိုင်အဖွဲ့တွေကြားမှာသဘောထားကွဲလွဲမှုတွေဟာဒီကနေ့အမြင့်ဆုံးအခြေအနေကိုရောက်ရှိနေကြောင်းချင်းအရဖက်အဖွဲ့အစည်းတွေကလည်းဇန်နဝါရီလ31ရက်နေ့ရက်စွဲနဲ့သဘောထားထုတ်ပြန်ကြပါတယ်အိန္ဒိယဘက်မှာခိုလုံနေတဲ့ချင်းဒုက္ခတွေ5000ကျော်ရှိသလိုအချိန်ပေါင်း300လောက်လေကြောင်းကတိုက်ခတ်ခံရပြီးအင်ဂျီပေါင်း1600ကျော်မီးလောင်ခဲ့တဲ့ချင်းပြည်နယ်မှာတော်လိုင်းအင်အားစုတွေထပ်ပြီးပြိုကွဲသွားမှာကိုချင်းအရဖက်အဖွဲ့တွေကအသီးသီးသတိပေးလာကြတာပါဒါကြောင့်လဲသဘောထားကွဲပြားမှုတွေကိုညှိညှိနှိုင်းနှိုင်းနဲ့ဖြေရှင်းလို့ရနိုင်တယ်ဆိုတာကိုအသိပေးခြင်းနဲ့အတွက်အခုလိုအာဏာသိမ်း3နှစ်ပြည့်မှာထုတ်ပြန်ရတာလို့ချင်းလူလူလှုပ်ရှားမှုအရဖက်အဖွဲ့ချင်း Civic Movement ကအဒီကပြောပါတယ
်ပြင်မာကနေမှမြင်ရတာတော့ဟိုချင်းဆိုရင်ချင်းပေါ့လေဒါပေမဲ့အတွင်းမြင်ကကြတော့သူကချင်းမှာကသူကလူမျိုးစုစုံစုံလင်လင်ရှိတဲ့ခါကြတော့ကျွန်တော်တို့ကအဲ့ဒီစုံလင်မှုကနေမှဟိုဒေတာအလိုက်မျိုးနယ်စုလိုက်တောင်ချောလိုက်တော့လည်းသူစုဖွဲ့ကြရတာဖြစ်ပါတယ်ဆိုတော့ဒါမျိုးကဟိုချင်းရဲ့ဟိုဝိသေသတစ်ခုဖြစ်ပါတယ်အဲ့လိုမျိုးဖြစ်တဲ့ခါကျတော့စစ်ရေးမှာတော့ကျွန်တော်တို့ပူးပေါင်းလို့ရပြီမဲ့တော့နိုင်ငံရေးမှာကကြတော့ဒီဟာမျိုးကတော့ကြတော့အကဲဆက်ပါတယ်ဆိုအဲ့လိုမျိုးဖြစ်တဲ့ခါကျတော့နိုင်ငံရေးမှာဒါဒီအနေထားကိုတစုံတစ်ယောက်ကနေမှဟိုအပေါ်ကနေမှစီမိုးဘူးဆိုတဲ့ပုံစံမျိုးဟိုငရုကဟိုပုံပြောမှဟိုအင်အားကြီးတယ်ငရုကပုံပြောမှဟိုအတွေ့အကြုံရှိတယ်ဆိုတဲ့ပုံစံမျိုးနဲ့ဟိုထဦးဆောင်လိုက်တဲ့ပုံစံမျိုးဖြစ်လာရင်ချင်းမှာကတော့အဲ့ဒီဟာတွေဟိုပြဿနာဖြစ်လာပါလိမ့်မယ်ဗျအာအဲ့ဒီဟာကိုကျွန်တော်ပြောချင်ပါတယ်
အခုဆိုရင်ချင်းလူမျိုးစုတွေကပြည်내ရဲ့80ရာခိုင်နှုန်းကိုထိန်းချုပ်ထားနိုင်ပေမဲ့အချင်းချင်းကြားမှာနိုင်ငံရေးစည်းရေးအရအပြိုင်မှုတွေရှိလာပြီးသုံးနှစ်အတွင်းမှာအရှုပ်ထွေးဆုံးအခြေအနေကိုရောက်နေကြောင်းပြည်သူ့ရေးရာမူဝါဒတုတေသီတူဖြစ်တဲ့အာရလခါက VOA ကိုပြောပါတယ်ချင်းလူမျိုးစုတွေကြားမှာသဘောထားကွဲလွဲမှုတွေရှိတယ်ဆိုရင်စည်းရေးနဲ့မဆုံးဖြတ်ဘဲနိုင်ငံရေးအရဆွေးနွေးညှိနှိုင်းပြီးအပြေရှားဖို့လိုကြောင်းသူကပြောပါတယ်
CNF ဦးဆောင်တဲ့ Channel Council နဲ့ဒီချင်းငင်တော်အဖွဲ့၅ခုပေါ့လောလောဆယ်သူတို့အကြားမှာနိုင်ငံရေးအရာစီးပွားရေးအင်အားကြိုင်ဆိုင်မှုကဒီနှစ်မှာဆိုလို့ရှိရင်အမြင့်ဆုံးအဆင့်ကိုရောက်သွားနိုင်တယ်လို့ကျွန်တော်ကတော့အဲ့လိုမြင်တယ်အာတွေ့တဲ့တန်ရုံမှုတွေအများကြီးပြည်ပခန့်တွေအများကြီးဖြစ်လာနိုင်တယ်လို့ကျွန်တော်မြင်တယ်အဲစားဖြစ်နေပြီလို့လည်းကျွန်တော်တို့ပြောလို့ရတယ်ဒါတွေကကျွန်တော်တို့တိတ်ကြောက်စရာကောင်းတဲ့ပိုပြီးတော့ကြီးမားတဲ့ပြဿနာတွေကိုဥတီသွားနိုင်တယ်လို့ကျွန်တော်မြင်တယ်ပြောမယ်ဆိုရင်ရှမ်းပြည်နယ်လိုမျိုးဖြစ်ချင်းပြည်နယ်လည်းဖြစ်လာနေပြီလို့ကျွန်တော်ကတော့မြင်တယ်ပြောချင်တာကတော့ CNF စီအနေကသဘောထားအများကြီးကြီးဖို့လိုမယ်အာဒီကျွန်တော်တို့ရဲ့ပြဿနာတွေကိုမကြီးခင်ပါပေါ့စပွဲပေါ်မှာထိုင်ပြီးတော့ဆွေးနွေးဖြေရှာတာကအကောင်းဆုံးဖြစ်ပါတယ
်အခုအစ်စ်ဖွဲ့စည်းလိုက်တဲ့ချင်းပြည်နယ်အစိုးရကတာဝန်ရှိသူတွေရဲ့သဘောထားကိုသိနိုင်ဖို့ VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးချင်းပြည်နယ်ဟာသခိုင်းနဲ့ကင်းနီပြည်နယ်လိုပဲလေကြောင်းတိုက်ခတ်ခံရမှုကိုအဆိုးဆုံးကြုံတွေ့နေရတဲ့ပြည်နယ်ဖြစ်ပါတယ်။သုံးနှစ်အတွင်းမှာလက်နက်ကိုင်အဖွဲ့နဲ့အရသာတေဆုံးမှုကအနည်းဆုံး950ရှိပြီးထောင်ချခံရသူအနည်းဆုံး1000လောက်ရှိတယ်လို့ချင်းအရဖက်အဖွဲ့တချို့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။